အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုတွေတိတိကျကျထပ်တိုးခဲ့ပြီးတော့မြို့တော်ညူဒေလီနဲ့မွန်ဘိုင်းမြို့တွေပါဝင်နိုင်ငံတောင်ပိုင်းကပြည်နယ်တွေမှာပါကူးစက်မှုတွေတိုးလာနေပါတယ်။ဒီနေ့မှာနိုင်ငံတော်ဝန်ဗိုင်းရပ်စ်ကူးစက်ခံသူ 6,988 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူဦးရေဟာ 2.9% ကျော်သွားပြီးဖြစ်ပြီးတော့ကမ္ဘာမှာရောဂါကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်လာပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာအိန္ဒိယနိုင်ငံဟာနေ့စဉ်ကူးစက်မှုလုံးမှာအများဆုံးစံချိန်တင်ခဲ့တာဟာ78ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်ခံရသူတွေထဲကရောဂါသက်သာပျောက်ကင်းလာသူ 2.9% ရှိတယ်လို့ပြောပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာ 9,000 ကျော်ရှိပြီးတော့ American Brazil နဲ့ Mexico နိုင်ငံတွေပြီးရင်သရုတ်ထအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့လူစုလူဝေးမလုံးကြဖို့တားမြစ်လိုက်ပြီးတော့ညာဘက်သွားလို့ရတဲ့ရပားတွေညာကလပ်တွေဖျားเจ้าတွေကိုပိတ်လိုက်သလိုအားကစားပွဲတွေကိုလည်းပြိတ္တတွေမပါဘဲကျင်းပဖို့အဆုံးဖြတ်လိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ332ယောက်ထပ်မံတွေ့ရှိခဲ့ပြီးတဲ့နောက်ကျန်းမာရေးဝန်ကြီးပတ်နွန်ဟိုကအဲ့လိုကြေညာလိုက်တာပါ။ဒါဟာတောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကူးစက်မှုလုံးရာနဲ့ချီတွေ့ရဟာအခုဆိုရင်9ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်မှုအများစုကတော့ဆိုးမျိုးကဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာပြည်တွင်းမှာအချင်းချင်းကူးစက်သူမရှိပေမဲ့ပြည်ပကပြန်လာသူ22ယောက်မှာတော့ဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရတယ်လို့ပြည်တွင်းမှာတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံဟာပြည်တွင်းမှာအချင်းချင်းကူးစက်မှုတွေထိန်းနိုင်ဖို့ရည်ရွယ်မယ်လဲ။ဟောင်ကောင်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ခက်ခက်ခဲခဲရုန်းကန်နေရပြီးတော့ကူးစက်သူဦးရေဟာ3000ထုပ်ပြီးတော့4600ကျော်နဲ့တည်ဆုံးသူ85ယောက်ရှိပါတယ်ခင်ဗျာ။